တရုတ်နိုင်ငံအနောက်မြောက်ပိုင်းနဲ့ဂိုဘီတဲကန်နာရထဲမှာလေပြင်းတိုက်ခတ်မှုကနေဆနစ်တာကာလအတွင်းအကြီးမားဆုံးသဲမုန်တိုင်းကြီးဖြစ်ပေါ်နေပြီးဘေကျင်းမြို့တော်တလွှားမှာတော့တနင်္လာနေ့မှာအညိုရောင်ဖုံဖုံတွေနဲ့ဖုံလွှမ်းနေပါတယ်။မွန်ဂိုလီးယားကုန်းတွင်းပိုင်းဒေသကနေဘေကျင်းမြို့တော်တစ်ဝိုက်ကပြည်နယ်တွေဖြစ်တဲ့ချန်စု၊ရှန်စီနဲ့ဟာဘေးဒေသတွေအထိသဲမုန်တိုင်းဖြတ်သန်းနေတဲ့အတွက်တရုတ်မိုးလေဝသဌာနကအဝါရောင်အဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဒီသဲမုန်တိုင်းဟာမွန်ဂိုလီးယားနဲ့မွန်ဂိုလီးယားကုန်းတွင်းပိုင်းကနေတိုက်ခတ်တဲ့ပြင်းထန်တဲ့လေမုန်တိုင်းကြောင့်ဖြစ်လာပြီးလေပြင်းကဒီဒေသရင်းသဲကန္တရကသဲမုန်လေးတွေကိုတည်ဆောင်ပြီးဘေကျင်းမြို့တော်ကိုညာရင်းချင်းရောက်သွားတဲ့အခါလေထုကအဝါရောင်တိမ်ကိုးလိုဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားတာပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့ရှိတဲ့နဲ့လေထုရဲ့အမှုန်ပါဝင်နှုန်းဟာ50မိုက်ခရိုဂရမ်ထက်မပိုသေးတဲ့ PM10 အဆင့်သတ်မှတ်ထားတာဖြစ်ပေမဲ့ဘေကျင်းကတချို့ရက်ွက်တွေမှာ PM10 ထက်ကျော်လွန်နေတာတွေ့ရပါတယ်